ဂျော်ဂျီယာနိုင်ငံအစိုးရကသူတို့ရဲ့တပ်တွေကိုခွဲထွက်နေမည်ဖြစ်တဲ့တောင်ပိုင်းအော်စတီးယားဒေသရဲ့မြို့တော်ကနေပြန်လည်ဆုတ်ခွာပြီးဖြစ်တဲ့အပြင်အပြစ်ခံရက်စဲဖို့အမိန့်ပေးလိုက်ပြီလို့ဆိုပါတယ်။ဒါပေမဲ့ရုရှားဘက်ကတော့တိုက်ခိုက်မှုတွေကိုဆက်လုပ်နေပြီးဂျော်ဂျီယာမြို့တစ်မြို့ဖြစ်တဲ့ဂိုရီမြို့မှာလေကြောင်းနဲ့တိုက်ခိုက်နေပါတယ်။သုံးရကြာအပြင်းထန်စစ်ပွဲတိုက်ပွဲတွေဖြစ်သွားပြီးတဲ့နောက်ဂျော်ဂျီယာအစိုးရဘက်ကညှိနှိုင်းဆွေးနွေးဖို့ကမ်းလှမ်းထားတာကိုရုရှားဘက်ကချက်ချင်းတုံ့ပြန်မှုတော့မရှိသေးပါဘူးဆိုတဲ့အကြောင်း VOA သတင်းတောင်း Emma Stigo Moscow မြို့ကသတင်းပေးပို့ထားတာကိုနော်ရှုကပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ကဲ့ပါ။ရုရှားနဲ့ဂျော်ဂျီယာနိုင်ငံအကြားတိုက်ပွဲအရှိန်အဟုန်မြင့်လာတာနဲ့အမျှရုရှားအာဏာပိုင်တွေကတောင်ပိုင်းအော့စတီးယားဒေသရဲ့မြို့တော် Skivli ကိုသူတို့ရဲ့ငြိမ်းချမ်းရေးထိန်းတပ်တွေဆစ်လွတ်ပြီးဖြစ်တယ်လို့ဆိုပါတယ်။ဂျော်ဂျီယာနိုင်ငံအရာရှိတွေကတော့တိုက်ပွဲတွေဟာဂျော်ဂျီယာနိုင်ငံရဲ့နောက်ထပ်ခွဲထွက်နေမည်တစ်ခုဖြစ်တဲ့အက်ခပါဇီယာဒေသကိုလည်းပြန့်နှံ့သွားပြီးရုရှားတပ်တွေဟာဂျော်ဂျီယာနိုင်ငံရဲ့မြို့တော်အပြင်မှာရှိတဲ့စစ်လေယာဉ်ခွင်တစ်ခုကိုလည်းဘုံကျဲခဲ့တယ်လို့ဆိုပါတယ်။အက်ခပါဇီယာဘက်ကပြောတာကတော့သူတို့ရဲ့စစ်တပ်တွေကိုအစင်သင့်တတ်ချထားပြီးအရန်တပ်ဖွဲ့ဝင်တွေကိုလည်းဂျော်ဂျီယာအစိုးရလက်အောက်ခံဖြင့်ကျန်ရှိနေသေးတဲ့ပြည်နယ်တစ်ခုကိုပြန်လည်ထိန်းချုပ်နိုင်ဖို့အတွက်အသင့်ပြင်ထားပြီးဖြစ်တယ်လို့ဆိုပါတယ်။ရုရှားဘက်ကသူတို့ရဲ့စစ်တင်မောတွေကိုဂျော်ဂျီယာအစိုးရပိုင်ပင်လယ်နက်စစ်ကမ်းဒေသကိုဆစ်လွတ်ထားပြီးဖြစ်ပါတယ်။ယူကရိန်းအာဏာပိုင်တွေကသူတို့ရဲ့ Sevastopol စစ်ကမ်းမှာအခြေပြုပြီးထွက်ခွာသွားတဲ့ရုရှားစစ်တင်မောတွေကိုပြန်လာခွင့်ပြုချင်မှပြုမယ်လို့တတိပေးထားပါတယ်။ရုရှားဝန်ကြီးချုပ်ဗလာဒီမီယာပူတင်ကဂျော်ဂျီယာအစိုးရကိုပြီးခဲ့တဲ့တောက်ကြာနေ့ကစပြီးတောင်ပိုင်းအော့စတီးယားဒေသမှာထိုးစစ်ဆင်ခဲ့တဲ့အတွက်ပြင်တင်ရှုတ်ချခဲ့ပါတယ
်။
Mr. Putin ကဂျော်ဂျီယာအစိုးရရဲ့အပြုအမူတွေမှာတောင်ပိုင်းအော့စတီးယားပြည်သူတွေကိုလူမျိုးတုံးအောင်တိုက်ခိုက်ခဲ့တဲ့လက္ခဏာတွေကိုတွေ့ရတယ်လို့ရုရှားဘာသာနဲ့ပြောသွားတာပါ။ဂျော်ဂျီယာအာဏာပိုင်တွေကတောင်ပိုင်းအော့စတီးယားရဲ့မြို့တော်ကနေဂျော်ဂျီယာတပ်တွေဆုတ်ခွာပေးခဲ့တာဟာသူတို့အနေနဲ့စစ်ရေးအရာတိုက်ခိုက်မှုကိုအဆုံးသတ်လို့တဲ့စိတ်ကောင်းစေတနာကိုဖော်ဆောင်တာဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံကိုလည်းကြားဝင်ဖြန့်ဖြေးပေးဖို့တောင်းဆိုထားပါတယ်။အမေရိကန်နိုင်ငံကပြောတာကရုရှားရဲ့အပြုအမူတွေဟာလုံးဝမျှတမှုမရှိဘူးလို့ကောက်ချက်ချပြီးနှစ်ဖက်စလုံးအပြစ်ခတ်ရက်စဲချဖို့နဲ့တိုက်ပွဲတွေမဖြစ်ခင်ဩဂုတ်လ6ရက်ကရှိခဲ့တဲ့အနေထားလိုပဲပြန်လည်ရောက်ရှိအောင်ကြိုးပမ်းချဖို့ဆော်ဩထားပါတယ်။တောင်ပိုင်းအော့စတီးယားဒေသမှာဒဏ်ရာရရှိခဲ့တဲ့ဒုက္ခသည်တွေအတွက်နေရာချထားဖို့နောက်တစ်ခါလူမှုကယ်ဆယ်ရေးစခန်းတစ်ခုကိုဖွင့်လှစ်ထားရှိဖို့ကိုတော့ရုရှားနဲ့ဂျော်ဂျီယာနိုင်ငံအကြားမှာသဘောတူညီမှုရရှိခဲ့ပါတယ်။နိုင်ငံတကာတက်ချီနီအဖွဲ့ကလည်းဒီတောင်ပိုင်းအော့စတီးယားဒေသမှာရှိတဲ့ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့အတွက်ဆေးပစ္စည်းများနဲ့ကျန်းမာရေးဝန်ထမ်းတချို့ကိုဆေးလွှတ်ထားပြီးဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြာနေ့ကဂျော်ဂျီယာစစ်တပ်တွေကတောင်ပိုင်းအော့စတီးယားဒေသကိုခွဲထွက်ရေးသမားတွေရဲ့လက်ထဲကနေပြန်လည်ရရှိဖို့စတင်ထိုးစစ်ဆင်ရာကနေတိုက်ပွဲတွေစတင်ခဲ့တာပါ။ဒီဒေသနဲ့တော်တော်နီးနီးကပ်ကပ်ရှိတဲ့ရုရှားနိုင်ငံဘက်ကတောင်ပိုင်းအော့စတီးယားပြည်သူတွေကိုကာကွယ်ဖို့ဆိုပြီးထောင်ထဲချီတဲ့ရုရှားစစ်သားတွေနဲ့ယာနဲ့ချီတဲ့တင့်ကားတွေကိုဆေလွတ်ခဲ့ပါတယ်။ကဘာတဝမ်းကခေါင်းဆောင်တွေကတော့နှစ်ဖက်လုံးကတိုက်ခိုက်တာတွေကိုရပ်ဆိုင်ကြဖို့နဲ့လက်ရှိပဋိပက္ခတွေကိုထိတ်တန့်တန်တမန်တွေဆေလွတ်ပြီးအဖြေရှာကြဖို့တိုက်တွန်းထားပါတယ်။ဒီတောင်ပိုင်းအော့စတီးယားဒေသဟာ1992ခုနှစ်မှာလွတ်လပ်တဲ့နယ်မြေဖြစ်လာကတည်းကအပြင်းထန်ဆုံးတိုက်ပွဲတွေနဲ့ရင်ဆိုင်ခဲ့ရတာပါ။တောင်ပိုင်းအော့စတီးယားမှာနေထိုင်ကြသူတွေတော်တော်များများဟာလည်းရုရှားနိုင်ငံသားအဖြစ်ခံယူထားကြတာဖြစ်ပါတယ်။သူတို့အနေနဲ့1992ခုနှစ်ဆိုဗီယက်ယူနီယံပြိုကွဲသွားကတည်းကရုရှားနယ်နိမိတ်ထဲကိုရောက်သွားတဲ့မြောက်ပိုင်းအော့စတီးယားမှာနေထိုင်ကြသူတွေနဲ့ပြန်လည်ပူးပေါင်းနေထိုင်ရေးအတွက်ဆန္ဒပြင်ပြနေကြပါတယ်။ဒီစစ်ရေးပဋိပက္ခနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကဆွေးနွေးခဲ့ကြရမှာတော့အမေရိကန်နဲ့ရုရှားနိုင်ငံဆက်ဆံရေးဟာအလွန်အင်းတင်းမာနေခဲ့ပါတယ်။အမေရိကန်ဘက်ကပြောတာကတော့ရုရှားနိုင်ငံဟာတောင်ပိုင်းအော့စတီးယားဒေသကပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုကာကွယ်ဖို့အတွက်စစ်ရေးအရာတုံ့ပြန်ခဲ့ရတာဆိုပေမဲ့စစ်သားအင်အားတထောင်ကျော်တုံးခဲ့တာကိုကြည့်ချင်းအဖြစ်သူတို့မှတခြားနိုင်ငံရင်းနဲ့ပတ်သက်ပြီးရည်ရွယ်ချက်တွေရှိနေတယ်ဆိုတာကိုတန်တရားမကင်းဖြစ်ရတယ်။သူတို့ရဲ့ပါဝင်မှုကြောင့်လက်ရှိပဋိပက္ခဟာလည်းပုံမဆိုးရွားစေခဲ့ပြီးအပြည့်အစုံအဆုံးရှုံးတွေကလည်းမရှိသင့်ပဲရှိရတယ်လို့ဆွတ်ဆွဲခဲ့ပါတယ်။ရုရှားဘက်ကတော့အမေရိကန်ရဲ့ဆွတ်ဆွဲချက်တွေကိုလုံးဝလက်မခံနိုင်ဘူးလို့တုံ့ပြန်ခဲ့ပါတယ်ရှင်။